ကျော်ရွှင်စရာကောင်းတဲ့ Christmas ညချမ်းဖြစ်ကြပါစေသတ္တရှင်များရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဒီဇင်ဘာလ25ရက်အင်္ဂါနေ့ညနေခင်း 6:00 ခွဲနဲ့ 9:00 ထိအစီအစဉ်တွေကိုလိုင်းတိုမီတာ7925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလာပါခုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်တော်မှာပါ
။ Merry Christmas ပါရှင်။ကျမကတော့စုမြတ်မမ။အင်ဒိုနီးရှားနိုင်ငံမှာစနေနေ့ကဒီဆူနာမီဒီလိုင်းကြီးတွေရိုက်ခတ်ခံရမှုကြောင့်သေဆုံးသူ429ယောက်ရှိသွားပြီလို့တဘာဝဘေးဒဏ်ကူညီကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါရယ်။ခရီးရန်ဘာသာဝင်တွေအနေနဲ့ပကာတနာကိုရှေ့တန်းမတင်ပဲအလှူဒါနမေတ္တာတရားတို့နဲ့ရိုးရှင်းတဲ့ဘဝကိုဖြတ်တန်းကြဖို့အတွက်ပုပ်ရဟန်းမင်းကြီး Francis ကတိုက်တွန်းလိုက်ပါရယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကြီးညာပေးပါမယ်ရှင်။
ကောင်းပါပြီရှင်။ခရီးရန်ဘာသာဝင်တွေရဲ့နေထူနေမြ Christmas နေ့ဖြစ်တဲ့ဒီကနေ့မှာရှမ်းကုန်းမြို့မှာလည်းပွဲတော်တွေကျင်းပပြီးတော့ပြည်သူပြည်သားတွေစီပေတန်တင်သူတွေအတွက်ဆုတောင်းပေးခဲ့ကြတဲ့သတင်းမှကြားဖို့ရှိတာကတော့
ဒီရွယ်ချက်ကလူသားတွေအားလုံးအတွက်ဖြစ်တယ်။ဒါကြောင့်ဒီနေ့ဒီချိန်ခါမှာလည်းရန်ကုန်မှာရှိတဲ့အတင်းတော်တွေအားလုံးကစုပေါင်းပြီးတော့အခုလိုဒီဗိုလ်ချုပ်လမ်းတစ်လျှောက်မှာပျော်ပျော်ရွှင်ရွှင်မိတွေထို
းခရီးရန်ဖုံးတော်ကြီးတပါဖြစ်သူဆရာတော်ဦးတူတူပြောတော်တာပါပြည်စုံကတော့မကြခင်ကြားမှာပါ။ဒါအပြင်ရခိုင်ပြည်နယ်ရင်းမှာရခိုင်တပ်မတော်အေးအေးနဲ့အစိုးရတပ်တွေရဲ့တိုက်ပွဲတွေငြိမ်သွားပြီးဆိုပေမဲ့စစ်ရှောင်နေသူတွေနေ့ရက်မပြောင်းကြသေးတဲ့တဲ့တင်ထိုင်းနိုင်ငံစူပန်ပူရီခရိုင်မြောက်တည်င်းတပတ်နှစ်ချီပျောက်ဆုံးသွားခဲ့တဲ့မြန်မာရှေ့ပြောင်းကလေးငယ်ကိုတိဆုံးလက်ပြန်ရှာတွေ့လိုက်တဲ့တဲ့တင်နဲ့တင်ဆက်ပေးနေကြခရစ်မတ်ဒေးတခြင်းတစ်ပုဒ်ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမှဆုမြတ်မွန်နဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်။
အင်ဒိုနီးရှားနိုင်ငံစွန်တာရေလက်ကြားတစ်ဖက်တစ်ချက်မှာစနေနေ့ကဆူနာမီဒီလိုင်းကြီးတွေရိုက်ခတ်ခံရမှုကြောင့်သေဆုံးသူဟာ429ယောက်ရှိသွားပြီလို့အင်ဒိုနီးရှားသဘာဝဘေးဒဏ်ကူညီကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါရယ်ဆူနာမီကြောင့်အကြီးအကျယ်ထိခိုက်ပျက်စီးခဲ့တဲ့ကျွန်းတစ်ဖက်စီကစူမန်ထရာနဲ့ဂျာဗာပြည်နယ်တွေမှာအနံ့ခံခွေးတွေအဝေးထိန်ဒရုန်းယာဉ်တွေတုံးပြီးတော့အသက်ရှင်ကျန်နေနိုင်သူတွေကိုလိုက်လံရှာဖွေနေပါရယ်နေအိမ်ယာနဲ့ချီအပါအဝင်အဆောက်အဦပေါင်း1000ကျော်ပျက်စီးခဲ့ပါတယ်။ထိခိုက်ဒဏ်ရာရသူ1400ကျော်ရှိပြီးတော့128ယောက်ထက်မနည်းလဲပျောက်ဆုံးနေပါတယ်။စနေနေ့ဒေသစံတော်ချိန်ည9:00လောက်မှာကရာကာတိုအာမီးတောင်ပောက်ကွဲခဲ့ပြီးတော့နိုင်ဝဲလောက်အကြာမှာတော့ဆူနာမီဒီလိုင်းကြီးတွေရိုက်ခတ်ခဲ့တာဖြစ်တယ်လို့မိုးလေဝသရာသီဥတုနဲ့ဘူမိယူပဗေဒဌာနကပြောပါတယ်။ဒါပေမဲ့မီးတောင်ပောက်တာဟာဂျွန်လတွေကဖြစ်ပြီးတော့အခုထက်တောင်မှအင်အားပြင်းလာမှုမီးတောင်ကြောင့်ဆူနာမီဖြစ်တာလို့အတိမပြုနိုင်သေးပဲဘာကြောင့်ဖြစ်ရတယ်လဲဆိုတာစုံစမ်းနေစေလို့အင်ဒိုနီးရှားဘူမိဗေဒဌာနအကြီးအကဲက VOA အင်ဒိုနီးရှားဌာနကိုပြောပါတယ်။မနေ့တုန်းကတော့တမရဂျိုကိုဝီဒိုဒိုဟာဒီဆူနာမီဒဏ်ဆူဆူဘောဘောခံခဲ့ရတဲ့ဘန်တန်ခရိုင်ကာရီတာကန်းဂျီကအပန်းဖြေနေရကိုတွားရောက်ပြီးတော့ဆုံးရှုံးပျက်စီးမှုတွေကိုကြည့်ရှုခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကအစိုးရအဆောက်အဦတစ်ခုကိုတနင်္လာနေ့ကတနက်သမားတွေဝင်ရောက်တိုက်ခိုက်တာကြောင့်လူပေါင်း43ဦးသေဆုံးခဲ့ကြောင်းအာဖဂန်အစိုးရပြောခွင့်ရကပြောပါတယ်မတန်ဆွမ်းတွေစစ်ပြန်တွေကိုအကူအညီပေးနေတဲ့ဌာနအပါအဝင်အစိုးရဌာနအချို့ယုံထိုင်တဲ့အဲ့ဒီအဆောက်အဦအပြင်ဘက်မှာအသေးခံဘုံခွဲသမားတဦးကဒီဖောက်ခွဲပစ္စည်းတွေတင်ဆောင်ထားတဲ့ကားကိုစတင်ဖောက်ခွဲတိုက်ခိုက်ခဲ့တာပါအဲ့ဒီနောက်အဆောက်အဦအတွင်းကိုဝင်ရောက်လာတဲ့အကြမ်းဖက်သမားတွေနဲ့ရဲတွေ9နာရီကြာပြန်လည်ပစ်ခတ်ခဲ့ကြပါတယ်ဒီတိုက်ခိုက်မှုတွင်10ဦးထက်မနည်းဒဏ်ရာရခဲ့ပြီးတော့အဲ့ဒီထဲမှာဒီရဲဝန်ထမ်းတဦးနဲ့အကြမ်းဖက်သမား3ဦးကတော့တည်ဆုံသွားတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်တိုက်ခိုက်မှုစတင်ဖြစ်ပွားပြီးတဲ့နောက်မှာပဲအဆောက်အဦတင်းကဝန်ထမ်း200ကျော်ကိုတော့ဘေးကင်းလုံခြုံစွာကယ်တင်နိုင်ခဲ့တယ်လို့လည်းအနာဘိုင်းနီကပြောပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘသူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးမရှိသေးပေမဲ့လည်းကဘူးမျိုးတော်ကဒီလိုတိုက်ခိုက်မှုမျိုးဟာသူတို့လက်ချက်ဖြစ်ကြောင်းတာလီဘန်နဲ့ IS စစ်သွေးကြော်တွေကပြောဆိုလို့ရှိပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်14000လောက်တဲကတပ်ဝက်ကိုပြန်လည်ခေါ်ယူမယ်လို့ကြေညာပြီးရက်နေငယ်ကြာမှာပဲဒီတိုက်ခိုက်မှုဖြစ်ပေါ်တာပါ။
အမေရိကစုချေရဈေးကွက်မှာတနင်္လာနေ့ကရှယ်ယာတွေထုတ်ရောင်းခဲ့ကြလို့ဈေးတွေထိုးကျခဲ့ပြီးတဲ့နောက်ဂျပန်နဲ့တရုတ်အစုချေရဈေးကွက်တွေမှာဒီကနေ့တည်တည်တသာဈေးတွေကျခဲ့ပါတယ်။နီကေးအစုချေရဈေး900ကျပ်နှုန်းကျဆင်းပြီးတော့ရှန်ဂိုင်းကွန်ပိုစစ်အညွန်ကိန်းက200ကျပ်နှုန်းလောက်ကျခဲ့ပါတယ်။တနင်္လာနေ့ကဈေးကွက်မှာဒီ S&P အစုချေရဈေးဟာ200ကျပ်နှုန်းကျခဲ့ပြီးတော့ဒေါင်းဂျုန်းစ်အညွန်ကိန်းကတော့300ကျပ်နှုန်းလောက်ကျဆင်းခဲ့တာပါ။အခုလိုအမေရိကန်အစုချေရဈေးတွေကျနေတာအပြင်တခြားစီးပွားရေးပြဿနာတွေနဲ့ပတ်သက်လို့အမေရိကန်ဗဟိုဘဏ်ကိုသမ္မတဒေါ်နယ်ထရမ့်ကအပြစ်တင်ပါတယ်။ဗဟိုဘဏ်ကအတိုးနှုံးတွေတိုးမြှင့်ခဲ့တာကြောင့်အမေရိကန်စီးပွားရေးပြဿနာတွေဖြစ်နေတာလို့သမ္မတကတွစ်တက်လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာပါ။ဗဟိုဘဏ်ဥက္ကဋ္ဌဂျရုံးပါဝဲလ်ဟာဈေးကွက်အကြောင်းကိုနားမလည်ပဲအတိုးနှုံးမြှင့်ခဲ့တာကြောင့်စီးပွားရေးကိုထိခိုက်ရတယ်လို့ဆိုပါတယ်။ဒါပေမဲ့အမေရိကန်ကဒီတရုတ်နဲ့တခြားအဓိကကုန်သွယ်ဘက်နိုင်ငံတွေအပေါ်ကုန်သွယ်ခွင့်တွေကောက်ခံခဲ့တာကြောင့် အခုလိုရင်းနှီးမြှုပ်နှံသူတွေရဲ့ယုံကြည်မှုတွေကြားဆင်းနေတာလို့စီးပွားရေးပညာရှင်တချို့ကပြောပါရယ်။ကုန်သွယ်ခွင့်တွေမြင့်တက်လာတဲ့အတွက်ကုန်သွယ်မှုကြားဆင်းပြီးကုန်ထုတ်လုပ်မှုနဲ့ဝန်ဆောင်မှုကိုပါထိခိုက်တဲ့အတွက်စီးပွားရေးတိုးတက်မှုနှေးကွေးစေတယ်လို့ကြွမ်းကျင်သူတွေကထောက်ပြပါရယ်။အမေရိကန်မှာဒီစီးပွားရေးစတင်ကြားဆင်းခဲ့တဲ့2009ခုနှစ်လောက်ကအတိုးနှုန်းကို3ည
နီဘာထားခဲ့ရတာနေတဖြည်းဖြည်းနဲ့အတိုးနှုန်းကိုဗဟိုဘဏ်ကပြန်မြင့်လာခဲ့ပါတယ်။အလုံးလက်မဲ့ဥယျာကြာဆင်းပြီးတော့စီးပွားရေးပြန်တိုးတက်လာတဲ့အတွက်ပြီးခဲ့တဲ့သတင်းပတ်ထဲမှာအတိုးနှုန်းကိုတက်တက်သမားနှင့်9ရာခိုင်နှုန်းအထိဗဟိုဘဏ်ကမြင့်ခဲ့တာဖြစ်ပါတယ်။အမေရိကန်ဆိုရလုပ်ငန်းတချို့ယာယီရဆိုင်ထားတာ၄ရက်မြောက်လာပြီဖြစ်တဲ့ခရစ်စမတ်နေ့မှာသမ္မတ်ထရမ့် Tamari Christmas juice don't work out of Kajaware. Guya binding, and Yamian Guyan and Pioneer at Tamara Tramra. Soya Lungan to Yayi Petin Tari Poma, Nezelunjuni, Luade, Suraga, Luebido, Bama Tabioja, Mishibu, Pioare, Dichini Poma, Tamara Tramra, Mangango, Piamara Pian, Dombo, Nirelo, Democrat Ludo, Macons on Uga, Wibamare, Mexico, Nezet Ma, the Nezet Rinsapo, Dread Tamara Tramra. ကနေဦးတောင်းခံငွေဒေါ်လာ5ဘီလီယံအတီပြုပေးဖို့တောင်းခံခဲ့ပြီးတော့ဒီမိုကရက်တစ်ဘက်ကနေဆက်လုံခြုံရေးတက်တမ၃ဘီလီယံသာခွင့်ပြုဖို့သဘောတူခဲ့တာပါအခုလိုတမရနဲ့လွှတ်တော်ကြသဘောတူညီချက်မရသေးတာကြောင့်ဒီပြည်အောင်စုအစိုးရဝန်ထမ်းရှစ်သိန်းလောက်ဟာအလုပ်ကနေရာရနာထားရပြီးတော့အိတ်ထဲကတဝက်လောက်ဟာအခုလောလောဆယ်မှာလောဟာကမရသေးပဲအလုပ်ဆက်လုပ်နေကြပါတယ်ခင်ဗျာ
VOA American Tan Nini Bet Mimabada Season Nibu, Nini Chonai Gwegani, Nini Kronai Eti, Saito Bida Sekon, Kilo Has Tikon Chow Shetonya, Saito Bida Seko, Kilo Has Tinganga Chow Nane, Saito Bida Nasanga, Kilo Has Titiku Chow Naduani, the Tolan Pinu Akia.
Tingani Nani Benanganaga Renu, VOA Gasabira Jina Biniware. Korean Bada when we need Pagadanago, Shiramadime, Eludana, Nida Diarune, Yoshine Boago, Piedanjabu, Boya Hemingi, Francisca, Titan Library, Tinina Nina Runga, the Korean, the Download Day of Day, Fadiganga, St. Peter's Basilica, Piashiku Jama, Christmas at Junya, Webu Sudan Zema, Boya Hemingi, Kulu, Titan Dora, Piabare.
Roma diventato avido e voraci. Avere, riempirsi di cose, pare a tanti il senso della vita.
Luriha, Lovari, Luin Sanari, Pimbia Lajavare, Dignit Kema, Pine Sai Muri, Yogutu Pisiri Shima, Bawa David, Shide, Ludoro Mamia, Kanyu Lajavare, Lumia Biaha, Nizin, Shentan Naibu, Asara, Mashatan Jema, Ludachoga Rodi, Zinkan Sata Nizare, Luboya Hamindiga, Pioja Dwarawa, Nuatingo Ma, Sensen Yem, Wipwagate, Yeshu Credo, Yabuago, Pian Almi Biro, Showetu Rego, Shiranjin, Yabuago, Mamet Jabune, Machi Sien Darigo, Luda Kuni Dabo, Dreboya Hamindiga, Dijomare, Yoshin Yabuago, Piatan Biro, Bawa David, Shapu Dabu, Leboya Hamindi Francisca, Korean Balawin Rego, Pioja Dabare, Tigane Christmas Nima, Lady, Saint Peter's Basilica, Piazan Warana, Tabiro, Kabata One Piduri, Dreboya Hamindiga, Christmas Sudan Zaga, Pioja Bare, Saint Peter's Nibia Madi, Kabata One, Korean.
ပါတာဝင်ထောင်နဲ့ချီပြီးတော့ပေါ်ရဟမင်းကြီးဥဆောင်တဲ့ဝေပြုဆူတောင်းပွဲကိုတက်ရောက်ခဲ့ကြပါတယ်။လေပြားနိုင်ငံထရီပိုလီကနိုင်ငံသားရေးဝန်ကြီးဌာနကိုဝင်ရောက်တက်ခဲ့တာကြောင့်လူသုံးဦးထက်မနည်းသေဆုံးခဲ့တယ်လို့လေပြားလုံခြုံရေးအရာရှိတွေကပြောပါတယ်။အသေးခံဘုံကတက်ခဲ့ရာကနေမိခိုးတွေတက်လာတာကိုလည်းတွေ့ရတယ်လို့ဆိုပါတယ်။ဒီတက်ခဲ့မှုနဲ့ပတ်သက်ပြီးတော့ဘယ်သူကမှသူတ လီဗျားမှာနိုင်ငံရေးအခြေအနေရှုပ်ထွေးလာတာပါလက်ရှိလီဗျားအစိုးရနဲ့စစ်ဘက်ဆိုင်ရာခေါင်းဆောင်တချို့ကလည်းဒီ Tripoli နဲ့လီဗျားအရှေ့ပိုင်းကရေနံထွက်ရှိရာနေမျိုးကိုထိန်းချုပ်နိုင်ဖို့အသီးသီးစူးစမ်းနေကြသလို IS စစ်သည်ကြတွေကလည်းအဲ့ဒီနေမျိုးမှာလှုပ်ရှားနေပါတယ်ကုလသမဂ္ဂကတော့ညှိညွတ်တဲ့လီဗျားအစိုးရတည်းရဲ့ပေါ်ပေါ်လာဖို့နဲ့လုံခြုံရေးဥပဒေစိုးမိုးရေးတဘာဝတည်ရန်ဇာတ်ကိုအချိုးကျထုတ်ယူသုံးဆွဲရေးစတာတွေအတွက်အဖွဲ့ပေါင်းစုံအနေနဲ့ဆွေးနွေးကြဖို့တိုက်တွန်းနေပါတယ
်။မြောက်ကိုရီးယားနိုင်ငံမှာအချင်းကျခံရပြီးတည်ဆောင်းခဲ့တဲ့ဒီ American College ကျောင်းသားရဲ့မိသားစုကို American Dollar တန်900မြောက်ကိုရီးယားဘက်ကရော့ကျေးပေးဖို့ American ပြည်ထောင်စုတရားရုံးကြီးတယောက်ကအမိန့်ချလိုက်ပါတယ်။ Virginia တက္ကသိုလ်ကျောင်းသားတယောက်ဖြစ်တဲ့ Otto Wambier ဟာမြောက်ကိုရီးယားကိုခီးသွားအဖွဲ့နဲ့သွားခဲ့ရင်းနဲ့ဝါဒဖြန့်ပိုစတာတစ်ခုကိုခိုးယူခဲ့တဲ့ဆိုတဲ့ဆွဆွဲမှုနဲ့အဖမ်းခံခဲ့ရပြီးတော့2016မတ်လကအလုပ်ကျန်းတဲ့1015နှစ်ချမှတ်ခံခဲ့ရပါတယ်။ မြောက်ကိုရီးယားအကျဉ်းထောင်ကနေသတိမေ့မျှော်ပြီးတော့အမေရိကန်ကိုပြန်ပို့ခံရတဲ့ဝမ်ဘီယားဟာပြန်ရောက်လာပြီးတိတ်မကြခင်2019ဇွန်လမှာတည်ဆုံးခဲ့ပါတယ်။တည်ဆုံးသွားသူအော်တိုဝမ်ဘီယားရဲ့မိသားစုကိုယောက်ျေးပေးဖို့အမေရိကန်ပြည်ထောင်စုတရားရုံးကအမိန့်ချလိုက်ပေမဲ့မြောက်ကိုရီးယားဘက်ကအမိန့်ကိုမဖြစ်မနေလိုက်နာဖို့နှစ်နိုင်ငံအကြားသဘောတူထားတဲ့လှုပ်ထုံးလုပ်နည်းမရှိတာကြောင့်မြောက်ကိုရီးယားဘက်ကတော့လိုက်နာမယ့်ပုံမရှိပါဘူး။
တူရကီသမ္မတရီချစ်ဒေးရဲ့အာဒိုဝန်ရဲ့အလဲပတ်ဖိတ်ကြားမှုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလက်ခံလိုက်တယ်လို့တူရကီအစိုးရပြောခွင့်ရကမနေ့ကတနင်္လာနေ့မှာပြောပါရယ်လာမယ့်2019ခုနှစ်မှာထရမ့်ကလာရောက်လဲပတ်ချင်တာနဲ့ပတ်သက်လို့ဝန်ကြီးအဖွဲ့အစည်းအဝေးကျင်းပပြီးမှတူရကီအစိုးရပြောခွင့်ရအီဗရာဟင်ကာလင်ကသတင်းတောက်တွေကိုအခုလိုပြောလိုက်တာပါဒါပေမဲ့လည်းရက်အတိအကျသတ်မှတ်ထားရတော့မရှိသေးပါဘူးထရမ့်ကိုဖိတ်ကြားထားမှုနဲ့ပတ်သက်ပြီးအင်မီရောကလည်းအတည်ပြုပြောကြပါရယ်အစီအစဉ်အတိအကျမဆွဲရသေးပေမဲ့လည်းနောက်မှသမ္မတကတွေ့ဆုံဆွေးနွေးဖို့တကားဖွင့်ထားပါတယ်လို့လည်းအင်မီရောကပြောပါတယ်ခင်ဗျာ
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုမဆူမြမွန်နဲ့ကွန်အောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာပါ miss.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နားဆင်နိုင်ပါတယ်အခုတော့တင်ဆောင်မာတွေကိုဆက်တိုက်တင်ဆက်တော့ပါမယ်ရခိုင်ပြည်နယ်အတွင်းတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြားတိုက်ပွဲတွေကြောင့်နေရက်စွန့်ထွက်ပြေးသွားသူတွေအနေနဲ့တိုက်ပွဲတွေငြိမ်သက်ပြီးဖြစ်လို့နေရက်ပြောင်းနိုင်ပြီလို့တပ်မတော်ဖက်ကအကြောင်းကြားပြောဆိုပေမဲ့ကြောက်တော်မြို့နယ်မှာရောက်နေတဲ့စစ်ရှောင်းဒုက္ခသည်တွေကတော့နေရက်မပြောင်းရဲကြသေးပါဘူး။ဒေသရင်းမှာပိတ်ဆို့ထားတာတွေနဲ့လုံခြုံရေးအခြေအနေကြောင့်မပြောင်းရဲကြတာပါ။တစ်ဖက်မှာလည်း AA အဖွဲ့နဲ့တပ်မတော်အကြားဒီကနေ့လိုခရစ်မတ်နေ့အထိတိုက်ပွဲတွေကရှိနေစေပါ။ဒီအကြောင်း VOA မြန်မာပိုင်းတင်ထောက်နိုင်ကွန်းအိမ်ကတင်ပြပို့ထားပါတယ်
။ဟုတ်ကဲ့ပါဒီကနေ့ဟာခရစ်ယာန်ပါရာဝင်တွေရဲ့နေထူးနေ့မြတ်ခရစ်မတ်နေ့ဖြစ်ပေမဲ့လည်းတနတ်တန်တွေတိတ်ဆိတ်မနေပဲချင်းပြည်နယ်ပလဲဝါမြို့နယ်ဘက်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေစေလို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါရယ
်အိခမှုကတော့ဒီနေ့ဆက်ပြီးတော့ဖြစ်နေတယ်ဗျပလဲဝါမြို့နယ်ထေးမှာ24ရက်နေ့ကမနေ့ကဖြစ်တဲ့နေရာမှာထပ်ဖြစ်နေတာဒီမြဝရွာရဲ့အချစ်တောင်ဘက်တောင်ကျိုးပေါ့အဲ့ဒီမှာဖြစ်နေတာ
တိုက်ပွဲဖြစ်စဉ်အချိန်နဲ့တိတ်ဆိတ်ကတော့မသိရှိသေးဘူးလို့လည်းသူကဆိုပါရယ်ဒါပေမဲ့လည်းရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဘက်မှာတော့ဒေသတွင်းတိုက်ပွဲမရှိတော့တဲ့အခြေအနေကြောင့်ရိုးချောင်းပြားဒေသကနေစစ်ဘေးတင်းချောင်လာတဲ့ရွာသားတွေအနေနဲ့နေရက်ကိုပြန်နိုင်ပြီလို့နေမြေခံတပ်မတော်ရာရှိသူကနေစစ်ဘေးရှောင်စခန်းကိုလာရောက်ပြောကြားခဲ့တယ်လို့ကြောက်တော်မြို့နယ်အုပ်ချုပ်ရေးမှူးဦးတီဟဆော်ကနေ VUA ကိုခုလိုအတည်ပြုပြောဆိုခဲ့ပါတယ
်။မင်းကလည်းပြောမှဆင်းပြီးတော့မှနော်သူတို့ပြောတာကဟိုအပေါ်မှာတော့တိုက်ပွဲကြီးရှိတယ်ဘူး။အမှကိုယ်စင်နေတယ်လို့ဌာနကြီးကပြောတယ်။စစ်ဘေးရှောင်မှာရှိတဲ့နေရာကိုတော့ပြောတော့တကယ်လို့ပြင်းနေတယ်ဆိုရင်ရင်းပူပြီလားသူတို့စစ်နေပြီစီစဉ်ပြီးပါမယ်ပြန်ပို့လုပ်ပြီးပါမယ်အဲ့ဒါတော့ပြောတယ
်။ဒီစင်မာလာ24ရက်နေ့မွန်လွယ်ပိုင်းကစစ်ရှောင်တွေရှိတဲ့ကြောက်တော်မြို့နယ်ကန်ဆောက်ကျေးရွာနဲ့တောင်မင်္ဂလာကျေးရွာစစ်ဘေးရှောင်စခန်းကိုအမှကိုယ်စစ်စင်ရေးကိုကဲမှုဌာနချုပ်စာကခကူရဲ့ညွန်ကြားချက်နဲ့တမတော်ရာရှိတွေကလာရောက်ပြောကြားခဲ့တာပါလက်ရှိကြောက်တော်မြို့နယ်စစ်ရှောင်စခန်းကိုရောက်ရှိလာတဲ့စစ်ဘေးရှောင်ရွာသားတွေရဲ့အခြေအနေကိုတော့ဦးတီဟဆော်ကအခုလိုဆက်ပြောပါတယ်
စစ်ဘေးရှောင်ကဒီရ1300လောက်ရှိတာပေါ့အဓိကရှိတာတော့နော်နေရာပေါ့ကန်ဆောက်နေတောင်မင်္ဂလာပေါ့စားပေါက်နေတဲ့ရေးစီစဉ်နေတာကနေရာထက်ကတော့မင်းလေးရောဒီညားတဲ့တောင်တော့ဟိုနည်းနည်းချက်တဲ့လို့ရှိတာပေါ့စားပေါက်ကနေပတ်သက်လို့ကတော့ပြည်စုံနဲ့အချင်းချင်းရှိပါတယ်ကျွန်တော်တို့ကျိုးအပ်တာထောက်ပံ့တာတွေလည်းရှိတယ်ပြည်သားအလီရှင်တွေလာပြီးတော့ထောက်ပံ့တာတွေလည်းရှိတယ်
စစ်ရှောင်တွေအနေနဲ့ကတော့တောတောင်ထဲမှာလှုပ်လှုပ်ပြီးဝန်းစာရှာရသူအများစုဖြစ်နေတဲ့အတွက်နေမြေလုံခြုံရေးအခြေအနေကနေရာပြန်ဖို့ခက်ခဲနေတယ်လို့တောင်မင်္ဂလာစစ်ရှောင်စခန်းတာဝန်ခံကိုအောင်ကျော်မင်းကအခုလိုပြောပါတယ်
ကိုရရကိုပြန်ပြီးတော့မှပုံမှန်လောက်ကင်စားပါလို့ရပါပြီဆိုပြီးတော့မှပဲသူတို့ပြောပါတယ်ခင်ဗျာစစ်ဘေးရှောင်တွေကတော့သူတို့ကလက်လုံးလက်စားတွေညားတယ်လေတိုးတင်မှာထိန်ခေါ်ပြီးတော့မှစားတဲ့လူတွေဟိုဝါခေါ်ပြီးတော့မှရောင်းပြီးတော့မှစားတဲ့လူတွေဖြစ်တဲ့ခါကျတော့သူတို့မပြန်ကြည့်ဘူးတော့ဒီဝင်ရမယ်ဒီနေ့စားရမှာဆိုတော့ကျွန်တော်တမတို့ကအခုလောလောဆယ်ကမပြန်ရသေးဘူးအခုလောလောဆယ်ကတယောက်မှတော့မပြန်ရသေးဘူးခင်ဗျာရှိသေးတယ
်အလားတူကန်ဆောက်စခန်းစစ်ဆောင်တွေအနေနဲ့လည်းရိုးချောင်းဆက်ဘက်ကိုသွားလာရေးအတွက်တမတို့ကနေပိတ်ဆို့ထားစေချင်နေကြောင်းနေရမပြန်နိုင်ကြသေးဘူးလို့စစ်ဆောင်တွေကိုကူညီပေးနေတဲ့ကန်ဆောက်ကျောင်းဆိုင်ဆရာတော်ကအခုလိုမိန့်ကြားပါတယ
်စစ်ဆောင်တွေကတော့ပြန်မယ်ဆိုရင်လည်းတို့ရဲ့စွန့်ရင်ချက်တော့ဒီတောင်မင်းရွာနာကနေတမတို့ကနေပိတ်ဆို့ရေးလောက်ထားတော့လေတို့ရဲ့ကေစီရဲ့ပြည်မဲ့သူတွေကလည်းတောင်မင်္ဂလာကနေရှိကမကြောတော့တို့ရဲ့စားဝယ်နေရကလည်းအခက်ခဲဆုံးနေမယ်ခင်ဗျာဒီလိုပြန်ရင်တော့တောတောင်တွေကိုတို့ကဘယ်ဝင်ရင်းမှမလဲတို့ကတောတောင်တွေကိုမီပြီးတော့စားနေရတာကိုဗျာရိုးချောင်ထက်ပြီ
လက်ရှိရိုးချောင်ဆက်ဘက်မှာတိုက်ပွဲငြိမ်သက်နေပြီမဲ့လဲတမတော်ကနေလမ်းကြောင်းပိတ်ဆို့ထားဆဲခြင်းနေကြောင်းနေရမပြန်ရဲကြဘူးလို့ဆရာတော်ကမိန့်ပါတယ်ပြေကတတ်မှုရက်စရင်းနဲ့သာဝရငြိမ်းချမ်းရေးအတွက်ထုတ်ပြန်ချက်ကိုဒီဇင်ဘာလ23ရက်နေ့မှာတမတော်ဘက်ကထုတ်ပြန်ပြီးတဲ့နောက်ဒ ဒီစင်ဘာလ24ရက်နေ့မှာ MNDAA, TNLA နဲ့AA တို့ဘက်ကလည်းထုတ်ပြန်ကြေညာချက်ထုတ်ပြန်ထားပါတယ်။အဲ့ဒီထဲမှာတမတော်ရဲ့ထုတ်ပြန်ချက်ကိုအကျုပ်တော်ဘုံနဲ့ကျိုးဆိုပေမဲ့လက်ရှိတိုက်ပွဲပြင်းထန်နေတဲ့ရခိုင်ဒေသကိုခြံလှမ်းထားတာဟာမြန်မာပြည်ငြိမ်းချမ်းရေးအတွက်ဆက်လက်စိုးရိမ်ဖို့ရဖြစ်နေတဲ့အကြောင်းဖော်ပြထားပါတယ်။
တမတော်ထုတ်ပြန်ချက်ထဲမှာအနောက်ပိုင်းတိုင်းစစ်ဌာနချုပ်မှာပါတာဟာအဲ့ဒီဒေသမှာအစိုးရကနေအကြံဖက်ဖွဲ့အစည်းဖြစ်တရားဝင်သတ်မှတ်ထားတဲ့အဖွဲ့အစည်းရှိနေတာကြောင့်ဖြစ်တယ်လို့အာစာဖွဲ့ကိုညင်ညွှန်းပြီးတမတော်ပြည်သူ့ဆက်ဆံရေးနဲ့စိတ်ဓာတ်စစ်ဆင်ရေးညွှန်ကြားရေးမှူးယုံဒုတိယညွှန်ကြားရေးမှူးဘူမှုချုပ်စော်လင်းထွန်းက VOA ကိုပြောပါတယ်။ကြံဖက်ဖွဲ့စီဖြစ်တယ်ဆိုကျွန်တော်တည်ဝင်ထုတ်ပြန်ထားလိုက်တာဟုတ်တယ်။အဲ့ဒါနဲ့ပတ်သက်ပြီးလည်းနေနေကန့်တာပြီးတော့ထုတ်ပြန်တာမရှိဘူး။ကျွန်တော်တို့ထုတ်ပြန်ချက်မှာပါပြီးတာ NCA လက်မှတ်ထိုးပြီးသားလူတွေပေါ့နဲ့ကျွန်တော်ညီနိုင်ဆွေးနွေးပါမယ်ညီနိုင်ဆွေးနွေးပါမယ်ခွဲလဲပါပြီးသားအဲ့ဒီမှာကျွန်တော်တို့ဒုတိယဂရုစိုက်မှာကျွန်တော်တို့ဆွေးနွေးမှာ EEO နဲ့ဆွေးနွေးမှာ Ethnic and Organization ပေါ့ Ethnic လို့ပါပြီးသားပေါ့အဲ့ဒါဆိုရင်တော့ကျွန်တော်တို့ကသဘောပေါက်ပါတယ်နောက်ပါခါဟိုဘာဆောင်လို့ချမ်းသာရမယ်ဆိုတာအဲ့မှာ follow
လို့ထင်ပါတယ်နိုဝင်ဘာလကုန်ကနေဒီဇင်ဘာ22ရက်နေ့အထိမြမသမတော်နဲ့ရခိုင်သမတော် EEO တိုက်ပွဲကြောင့် ကြောက်တော်ရတိတောင်ဘူတီတောင်ပုံနှကျိုးမြို့နယ်ဘက်မှာစစ်ဆောင်ဥယျာဉ်2000ကျော်အထိတိုးပွားလာနေတယ်လို့ဒီကနေ့အထိလည်းတိုက်ပွဲဖြစ်တဲ့သတင်းတွေကြားနေရဆဲရှိပါတယ်ခင်ဗျာ
ရခိုင်ဒေသကလည်းလို့ချစ်စင်ရေးနေမိအသီးသီးကဆေးလှရှာမှုတွေအားလုံးကိုလ ీల ကြရပ်ဆိုင်ပေးမယ်လို့မြန်မာစစ်တပ်ကကြေညာခဲ့ပါတယ် ဒီကြေညာမှုဟာအစိုးရရဲ့ညီညာရေးကြိုးပမ်းမှုတွေအတွက်အထောက်ပံ့ဖြစ်စေမလားဒါမှမဟုတ်စစ်တပ်ဟာအစိုးရအော်စာအောင်မရှိဘူးဆိုတဲ့တိကျအင်အားစုသဘောတည်ရောက်နေတာမို့ညီညာရေးမှာအစိုးရတက်မြန်မာစစ်တပ်ရဲ့ရေးပေါ်မှုကပိုပြီးတော့ပေါ်လွင်စေလားလာမယ့်အင်္ဂါနေ့ညပိုင်းတရားလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးမိမယ့်လူတွေ VOA ကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တရားလီလိုက်အစီအစဉ်နှင်ထုတ်တဲ့အချိန်မှာခွဲယူမှာဖြစ်ပါတယ် ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမည်တွေကိုစာနဲ့ဖြစ်စေတာဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလဲရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က012-332-9958ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမယ့်သူတွေကိုကျေးဇူးပါတယ်ခင်ဗျာ
VOA American စံရတဲ့ဒေလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်မှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ဒီကနေ့ည9:00နာရီတိုင်းဒေလိုင်းရှင်းလင်းခန့်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်အခုတော့ထိုင်းကပျောက်ဆုံးမြန်မာကလေးငယ်ကိုပြန်ရှာသွေးတဲ့သတင်းပဲဆက်ရအောင်ပါ ထိုင်းနိုင်ငံဆူဗန်ဘူရီခိုင်မှာပျောက်ဆုံးနေတဲ့ကလေးငယ်ကိုသတင်းတပတ်ကြော်အကြာမှာပြန်ရှာသွေးပြီဖြစ်ပေမဲ့အသက်ရှင်လျက်တော့မဟုတ်ပါဘူးပျောက်ဆုံးသွားတဲ့နေရာနဲ့မလန်မကန်းကရေကန်ထဲမှာတိတ်ဆုံးနေတဲ့ကလေးရဲ့ရုပ်အလောင်းကိုဒီဇင်ဘာလ22ရက်ဒီကနစ်ခရစ်မတ်နေ့မှာရှာပြီးတော့တွေ့ရှိရဖြစ်ပြီးလိုအပ်တဲ့စစ်ဆေးမှုတွေဆက်လုပ်သွားမယ်လို့မြို့ပိုင်းကပြောပါတယ်
နိုင်ငံစုဖန်ပူရီခရိုင်တွင်းကဧကပေါင်းရာနဲ့ချီကျဲဝင်းနဲ့ကြံတော်ရဲမှာဒီဇင်ဘာလ18ရက်နေ့မနေ့ကတည်းကပျောက်ဆုံးသွားခဲ့တဲ့နှစ်နှစ်သားအရွယ်မြန်မာကလေးငယ်ရဲ့ရုပ်အလောင်းကိုပျောက်ဆုံးသွားတဲ့နေရာနဲ့5ကီလိုမီတာလောက်အကွာကရေကန်ထဲမှာဒီဇင်ဘာလ25ရက်နေ့ကပြန်တွေ့ခဲ့တဲ့အကြောင်းဒီကနေ့ညနေပိုင်းမှာလုတ်တဲ့သတင်းစာရှင်းလင်းပွဲအတွင်းစုဖန်ပူရီမြို့ပိုင်ဝမ်ချိုင်းထနဝုံကပြောဆိုသွားတာပါ
ผลนะครับเนื่องจากว่าเด็กเสียชีวิตมาหลายวันแล้วนะครับแล้วก็
ကျွန်တော်တို့ဟာရှာဖွေရေးလုပ်ငန်းစဉ်ကိုဒီကနေ့လုပ်တဲ့အခါမှာပျောက်ဆုံးနေတဲ့ကလေးကိုတာတွေ့သွားပါပြီ။ကလေးပျောက်သွားတဲ့နေရာနဲ့5ကီလိုအကွာမှာကလေးသေဆုံးနေတဲ့အလောင်းကိုတွေ့ရပါတယ်။ကလေးဟာတာမန်သွေးရိုးသားရိုးနဲ့သေဆုံးတာလား၊လမ်းစားပျောက်တာမျိုးသွားလာရင်သေဆုံးတာလား၊တဦးတယောက်ကတက်လိုက်လို့သေဆုံးသွားတာလားဆိုတာကျွန်တော်တို့ဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်။ကလေးရဲ့အလောင်းကိုတော့စေယုံကိုယူသွားပြီးသေးသေးချက်တွေလည်းယူရပါမယ်။ကလေးကတေဆုံးသွားလားရက်နဲ့ချီကြသွားပါပြီ။ဒီကလေးဘလို့တေဆုံးသွားတယ်လဲဆိုတာကိုအလောင်းတွေးတဲ့နေရာကတက်တဲ့အထောက်ထားတွေကိုကြည့်ပြီးကျွန်တော်တို့စစ်ဆေးနေပါတယ်။မြို့ကြီးဆိုင်ရာကျွမ်းကျင်သူတွေလည်းပါဝင်ပါတယ်ဆိုပြီးပြောဆိုသွားတာပါ။ဒီကလေးပျောက်ဆုံးသွားခဲ့ပြီးတဲ့နောက်ဒီဇင်ဘာလ19ရက်နေ့ကစလို့ထိုင်းနာပိုင်းတွေကရဟတ်ရင်တုံးရှာဖွေတာမျိုးရေငုပ်သမားတွေလူဝင်အားတွေစင်းနေအနက်ခံခွေးတွေကိုတုံးပြီးရှာဖွေခဲ့ကြတာဖြစ်တယ်လို့ကြံကားတွေမောင်းတဲ့နေရာက CCTV မှတ်တမ်းတွေကိုကြည့်ပြီးမတင်ငါပွဲရာဖြစ်တဲ့ကားသမားတွေကိုစစ်ဆေးတာကြံငင်းတဝိုက်ကအိမ်တချို့ကိုဝင်ရောက်စစ်ဆေးတာတွေကိုလည်းလုပ်ခဲ့ပါတယ်။အခုအခါမှာတော့ကလေးဟာသွေးရိုးသားရိုးသေဆုံးတာဟုတ်မဟုတ်ဆိုတာကိုစက်ပြီးတော့စစ်ဆေးသွားမယ်လို့လည်းမြို့ပိုင်ကပြောဆိုသွားပါတယ်ရှင်။
မအေးအေးမှာတင်ပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုလိုင်းဒိုမီတာ71925တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတစ်ဆက်တဲ့ရန်ကုန်မှာ Christmas ပွဲတော်ဆင်နွှဲတဲ့သတင်းဖက်ဆက်ရအောင်ပါဒီကနေ့ဟာ ဒီကနေ့ဟာခရီးယံဘာသာဝင်ရဲ့နေ့ထူးနေ့မြတ်ခရစ်စမတ်နေ့ဖြစ်တာနဲ့အညီကမ္ဘာတစ်ဝှမ်းကခရီးယံဘာသာဝင်နေလို့ပဲရန်ကုန်မြို့ကခရီးယံဘာသာဝင်နေတာမကတခြားဘာသာဝင်တွေလည်းဒီပွဲတော်ကိုဆင်နွှဲကြပါတယ်ဒီခရစ်စမတ်ပွဲတော်ဟာခရီးယံဘာသာဝင်တွေအတွက်တသက်တာမဟုတ်ပဲလူသားအလုံးအတွက်ပျော်ရွှင်စရာပွဲတော်ဖြစ်တယ်လို့လည်းဆိုကြပါတယ်ရန်ကုန်မြို့မှာခရစ်စမတ်ပွဲတော်ကိုဘယ်လိုဆင်နွှဲကြသလဲဆိုတာနဲ့ခရစ်စမတ်ဆုတောင်းစကားတွေကိုကိုရိုင်းတောရောက်ရိုက်ကူးမြင်မြန်ခဲ့တဲ့ကိုထက်အောင်ဟန်ကတင်ဆက်ထားပါတယ်ရှင်
ခရစ်တော်လူဒိဗေရတဲ့ခရစ်နဲ့ပြန်လည်ပေါင်းစည်းခြင်းလို့ခေါ်တဲ့မတ်တို့ပေါင်းဆက်ခေါ်တဲ့ခရစ်မတ်နေ့ဟာတခင်ယေရှုမွေးဖားတဲ့နေ့ဖြစ်တဲ့အတွက်ခရစ်စတန်ဘာသာဝင်ရဲ့နေထူးနေ့မြတ်တည့်ရက်ဖြစ်တာနဲ့ညီတကမ္ဘာလုံးမှာရှိတဲ့ခရစ်စတန်ဘာသာဝင်တွေပျော်ရွှင်ဆင်နွှဲကြတဲ့နေ့ဖြစ်ပါတယ်။အလားတူရန်ကုန်မြို့မှာလည်းမြို့ပြခရစ်စမတ်ပွဲတော်ကျင်းပပြီးတီဆိုဖျော်ဖေးတာတွေစတူဒီတာကျင်းမွေးတာတွေပြုလုပ်ကြပါတယ်။ရန်ကုန်မြို့ပြခရစ်စမတ်ပွဲတော်ကိုဗိုလ်ချုပ်လမ်းတစ်လျှောက်မြို့ဝခန်းမရှိနေတခင်မြတ်ပန်းညံတို့မှာမီးလရံစုံထုံးပြီးစီကားတိုက်မြင့်စွာကျင်းပကြတာပါဒီဇင်ဘာ23ရက်ကနေဒီဇင်ဘာ25ရက်ထိရန်ကုန်မြို့ပြခရစ်စမတ်ပွဲတော်ကိုကျင်းပလာတာဒီနှစ်ကတော့ဒုတိယအကြိမ်ဖြစ်ပါတယ်ခရစ်စမတ်ပွဲတော်ဆိုတာခရစ်ယာန်ဘာသာဝင်တွေအတွက်တည်းမဟုတ်ဘဲလူသားအလုံးအတွက်ဖြစ်တယ်လို့ခရစ်ယာန်ဘုန်းတော်ကြီးတပါးဖြစ်သူဆရာတော်ဦးတုတုကမိန့်ပါတယ
်ခရစ်စမတ်ပွဲဆိုတာကခရစ်ယာန်ဒီသီးသန့်ဆင်နွှဲတဲ့ဘာသာရေးပွဲတော်မဟုတ်ပါဘူးလူတွေအလုံးပျော်ရွှင်ဖို့ရန်အတွက်ကျင့်ရှင်သူငယ်တော်ကြွဆင်းလာတဲ့အချိန်ခါဖြစ်ပါတယ်။ဒီရွယ်ချက်ကလူသားတွေအားလုံးအတွက်ဖြစ်တယ်။ဒါကြောင့်ဒီနေ့ဒီအချိန်ခါမှာလဲရန်ကုန်မှာရှိတဲ့အသင်းတော်တွေအားလုံးကစုပေါင်းပြီးတော့အခုလိုဒီဗိုလ်ချုပ်လမ်းတစ်လျှောက်မှာပျော်ပျော်ရွှင်ရွှင်မိသေးထွန်းအခုလိုဖြေပျော်ဧကန်စတုဒ္ဓိတာတွေကျွေးတာဟာဒီရွယ်ချက်ကတကယ်ကိုပဲဟိုပန်းတိုင်ရောက်တဲ့အထီးပေါ့နော်။ဘာသာပေါင်းစုံတွေကအလာရောက်ပြီးတော့ပါဝင်ကြတယ်ဒါလူတဲ့လူတွေကလည်းဘာသာပေါင်းစုံပါပဲသူတို့တွေပေးလူကြတယ်ဒီစုပေါင်းပြီးတော့အလူပွဲဟာလူသားတွေအားလုံးပျော်ရွှင်မှုအတွက်ဆိုတဲ့ရည်ရွယ်ချက်ကပြည့်မြောက်ပါတယ်ဒါကြောင့်သခင်ယေရှုရဲ့ရည်ရွယ်ချက်ပြည့်တဲ့လူသားတွေအားလုံးပျော်ရွှင်မှုဆိုတာတကယ်ပဲရည်ရွယ်ချက်အထမြောက်တယ်လို့ပဲပြောနိုင်ပါတယ
်ဒီရန်ကုန်မြို့ပြခရစ်စမတ်ပွဲတော်ကတော့ရန်ကုန်တိုင်းစိုးရနဲ့ခရစ်ယာန်အသင်းတော်တွေအားလုံးစုပေါင်းပြီးကျင်းပပြုလုပ်ကြတာဖြစ်ပါတယ်မြို့ပြတွေမှာခရစ်မတ်ပွဲတော်ကိုအခုလိုပျော်ရွှင်စွာကျင်းပနေပြီမဲ့စစ်မှတ်ဖြစ်ပွားရနေရာတွေမှာကခရစ်စတန်ဘာသာဝင်တွေကတော့အခုလိုမကျင်းပနိုင်ကြပါဘူးဒီလိုစစ်ဖြစ်ပွားရဒေသတွေကခရစ်စတန်ဘာသာဝင်တွေလည်းအပျော်တွေကူးဆက်ပြီးဆရာတော်တွေကစုတောင်းမြတ်တာပို့တာပေးနေရလို့ပွဲတော်ကျင်းပရေးကော်မတီအတွင်းမှဦးစော်စော်မျိုးတင်ကပြောပါတယ
်စစ်ဖြစ်ပွားတဲ့နေရာလူတွေကခရစ်မတ်ပွဲတော်ကိုအခုလိုပျော်ရွှင်မှာကျင်းပနိုင်မှာမဟုတ်ဘူးလို့တော့ရှင်းပါတယ်ဒါပေမဲ့သူတို့တွေအတွက်ကိုလည်းကျွန်တော်တို့ခွင့်ရခိုင်ခနာအသီးသီးကနေပြီးတော့အများအားစုတော်မိသားပို့သနေပါတယ်စုတော်ဖွဲ့လည်းရှိပါတယ်ကျွန်တော်တို့ဆီချစ်ခရစ်မတ်ကရှင်းပါတဲ့ဟာတွေလည်းတချို့ကအင်တာနက်ကနေပြီးတော့ live stream ပေးတယ်ကျွန်တော် page ကလည်းတင်ပေးတဲ့အတွက်သူတို့လည်းကြည့်ရှုပြီးတော့အပျော်လေးကူးဆက်ခံစားလို့ရပါတယ်ခင်ဗျာ
ကချင်နေသားပြင်ရခိုင်ပြည်နယ်ပြည်ပကဖြစ်ပွားရဒေသတွေကလူသားတွေအတွက်ကိုလည်းခရစ်စတန်ဘာသာဝင်တူဖြစ်တဲ့ဦးစော့ခုကခုလိုစုတောင်းပေးပါတယ
်အဲ့တော့ကျွန်တော်တို့ဒီခရစ်တော်မွေးနေ့အချိန်ကာလမြန်မာကျွန်တော်တို့ခရစ်ယာန်တွေ့တာမှာအကပဲပေါ့နော်အခြားခြားသောဘာသာဝင်များအားလုံးတွေ့နေကမ္ဘာပေါ်မှာရှိသောသူများအားလုံးတွေ့တော်လည်းကောင်းအဲကျွန်တော်တို့အထူးသဖြင့်ပေါ့ကျွန်တော်တို့ဒီမြန်မာပြည်မှာလေးချမ်းတဲ့ဒေသတွေရှိပါတယ်စစ်မဲ့ရေးရဖြစ်ပေါ်တဲ့ဒေသရှိကောင်းရှိတယ်ဒီကန်ရေးကင်းပါဝင်ကချင်ပြည်ဒေသအရေးကြီးတခြားဒေသတွေရှိကောင်းရှိတယ်ဒီမှာရှိတဲ့ညီကောင်မတို့အရောက်စီတိုင်းကိုဖျားသခင်ရဲ့ညီတဲ့ချင်းဝမ်းမြောက်ချင်းချစ်ချင်းမေတ္တာနဲ့ကျေးဇူးကုညတော်ဟာသူတို့အပေါ်မှာလည်းတက်ရောက်ပါစေလို့ဆုတောင်းပေးပါတယ
်။ပွဲတော်ကိုလာရောက်လည်ပတ်သူတူဖြစ်တဲ့ခရစ်ယာန်ဘာသာဝင်မက်ဇွန်ပွင့်ကနောက်နေ့တွင်မှလည်းအလားတူစီကားတတ်မြင့်စွာကျင်းပနိုင်မှုမျှော်လင့်ထားပါတယ်။
ဟုတ်ကဲ့အခုဆိုရင် Christmas ကအရင်ကထက်လည်းပိုစီလာပေါ့နော်အင်းတော့ဆိုဒီလိုပွဲတိတ်မလုပ်ခင်ကလေ Christmas ဆိုဒီလောက်ထိမစီအခုဆိုပို့ပြီးတော့စီလာရဲ့နောက်ပြီးဒီအဲဖျားချောင်းရှိမှလုပ်နေ City Christmas ဆိုလည်းအခုဒီနှစ်ကပို့ပြီးတော့စီလာရဲ့လို့ထင်တယ်ပေါ့နော်နောက်နှစ်မှလည်းဒီထက်ဒီထက်ပို့ပြီးတော့ Christmas ပွဲတော်တွေလုပ်ပေးနိုင်ပါစေနောက်နှစ်မှလည်းဒီထက်ပို့ပြီးတော့စီကားရဲ့ Christmas ဖြစ်ပါစေလို့ဒီမှာတော့မျှော်လင့်နေရှင
်ဒီရန်ကုန်မြို့က Christmas ပွဲတော်ကို Christian ဘာသာဝင်တွေပြင်တခြားဘာသာဝင်တွေမှပျော်ရွှင်စွာလာရောက်ဆင်နွှဲကြပါတယ်ရန်ကုန်မြို့ပြခရစ်မတ်ပွဲတော်ဟာပုဂံအမင်းကြီးမြန်မာနိုင်ငံကိုပထမဆုံးကျင်းတမိုင်းဝင်ခီးလာရောက်ပြီးနောက်ပိုင်းအကြီးကျယ်ဆုံးကျင်းပတဲ့ပွဲတစ်ပွဲဖြစ်ပါတယ်။၃ရက်ကြာရန်ကုန်မြို့ပြခရစ်မတ်ပွဲတော်ကိုနေ့စဉ်ညနေ6နာရီကနေည7နာရီထိပျော်ရွှင်စွာဆင်နွှဲကြတာပါ။ကျွေးမွေးလူရဲတဲ့နေရာတွေမှာလည်းအရင်နှစ်တွေကလိုလူတွေစုပြုံတိုးဝေလာမှုဖြစ်အောင်ကြိုတင်စီစဉ်ထားတယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။ ပွဲတော်ပိတ်ပွဲခန္ဓာကိုတော့စိန့်မေရီဖျားကျောင်းမှာဒီကနေ့ညကျင်းပပြုလုပ်သွားဖို့စီစဉ်ထားပါတယ်ခင်ဗျာ
။ရှန်ကုန်မြို့မှာခရစ်စမတ်ပွဲတော်တွေကျင်းပပြီးတော့ဆွမွန်တောင်းပန်နေကြတဲ့အကြောင်းကိုထက်အောင်ခန့်ကတင်ပေးဖို့သွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့တင်ဆက်ပေးနေကြခရစ်စမတ်သချင်းတပုတ်ထုတ်လွှင့်ပေးကြပါတယ်။အခုလိုဆောင်းနေနေဝဲတဲ့ခရစ်စမတ်ရာသီအောက်တိုင်းတရားသည့်အတွက်ခန်းစားရေးဖွဲထားတဲ့သချင်းတွေခရစ်စမတ်သချင်းတွေနဲ့တင်ဆက်ပေးနေကြမို့ဒီကနေ့မှာတော့ Lady Antebellum တည်ဆို့ထားတဲ့ A Holy Jolly Christmas ရဲ့သချင်းကိုထုတ်လွှင့်ပေးလိုက်ပါတယ်။နားဆင်ပါရှင်။
Have a holly jolly Christmas. It's the best time of the year. Now I don't know if there'll be snow, but have a cup of cheer. Have a holly jolly Christmas. And when you walk down the street, say hello to friends you know and everyone you In case you didn't hear, oh by golly, have a holly jolly Christmas this year.
မတော်ခုထုတ်လွှင့်ပေးလိုက်တဲ့တေးတချင်းလက်ဆောင်ကိုတော်တော်ရှင်ရင်းနေချိုက်ကြလိမ့်မယ်လို့မျှော်လင့်ပါလိမ့်ရှင်။အခုတော့ကြံရှိနေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုမဆူမြတ်မွန်ကပြောပြပေးပါအောင
်။ဖင်နိုနီးရှားနိုင်ငံစွန်ဒါရေလက်ကြားတစ်ဖက်တစ်ချက်မှာစနေနေ့ကဆူနာမီဒီလိုင်းကြီးတွေရိုက်ခတ်ခံရမှုကြောင့်သေဆုံးသူဟာ429ယောက်ရှိသွားပြီလို့အင်ဒိုနီးရှားသဘာဝဘေးဒဏ်ကူညီကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါရယ်။ဆူနာမီကြောင့်အကြီးအကျယ်ထိခိုက်ပျက်စီးခဲ့တဲ့ကျွန်းဆွယ်တစ်ဖက်ကတစ်ဖက်စီကဆူမာထရာနဲ့ဂျာဘာဗာပြည်နယ်တွေမှာဒီအနောက်ခံခွေးတွေအဝေးထင်း drone unit တုံးပြီးတော့အသက်ရှင်ကျန်နေနိုင်သူတွေကိုလိုက်လံရှာဖွေနေပါရယ်။ခရီးရန်ဘာသာဝင်တွေအနေနဲ့ပကတနာကိုရှေ့တန်းမတင်ပဲအလူဒါနမေတ္တာတရားတို့နဲ့ရိုးရှင်းတဲ့ဘဝကိုဖြတ်တန်းကြဖို့အတွက်ပိုယဟမ်းမင်းကြီး Francis ကတိုက်တွန်းလိုက်ပါရယ်။ဒီနေ့လာနေညတော့ကဒီခရီးရန်တပေါင်းလောက်တက်ရောက်တဲ့ Vatican ကစင်ပီတာစပက်ရှယ်လေးကဖျားရှိခိုးကြောင်းမှာ Christmas အကြိုညဝိပုဆူတောင်းပွဲမှာပိုယဟမ်းမင်းကြီးကအခုလိုတိုက်တွန်းသွားတာဖြစ်ပါရယ်။ဒီကနေ့ခရစ်စမတ်နေ့မှာလဲဒီ Saint Peter's Basilica ဖျားကြောင်းဝရန္တာထွက်ပြီးတော့ကမ္ဘာတဝန်းပြည်သူတွေအတွက်ပေါ်ရဟမင်းကြီးကခရစ်စမတ်ဆုတောင်းစကားပြောခဲ့ပါတယ် Saint Peter's ရှင်ပြမှာဒီကမ္ဘာတဝန်းကခရစ်ယာန်ဘာသာဝင်ထောင်ထဲချီပြီးတော့ပေါ်ရဟမင်းကြီးဥဆောင်တဲ့ဝိပုဆုတောင်းပွဲကိုဒီကနေ့တက်ရောက်ခဲ့ကြပါတယ်အစိုးရယာယီအတုံးစိမ့်နဲ့ပတ်သက်လို့ဒီလွတ်တော်နဲ့အင်ပြူရောဂျာမှာပြည်လည်မှုမရသေးတဲ့အတွက်ဖလော်ရီဒါအားလဲရဲ့အပန်းဖြေခရီးစဉ်ကိုဖျက်လိုက်ပြီးတဲ့နောက်ဒမရထရမ်နဲ့ဒမရကတော်မလာနီယာတို့ဟာဝါရှင်တန်မြို့တော်မှာကျင်းပတဲ့ခရစ်စမတ်အကျိုးဆုတောင်းပွဲကိုတက်ရောက်ခဲ့ပါတယ်။အခုရက်ပိုင်းအတွင်းအများမြင်ကွင်းကနေပြောင်းနေတဲ့ဒမရထရမ်ကအစိုးရလုပ်ငန်းတချို့ယာယီရပ်ဆိုင်ထားတဲ့အပေါ်မှာဒီနေဆက်လုံခြုံရေးလိုရဲဆိုတာကလွဲလို့ဘာမှထပ်ပြောစရာမရှိပါဘူးလို့ပြောပါတယ်။အမေရိကန်စုရှယ်ယာဈေးကွက်မှာတင်းနာနေကရှယ်ယာတွေထုတ်ရောင်းခဲ့ကြလို့ဈေးတွေကျခဲ့ပြီးတဲ့နောက်ဂျပန်နဲ့တရုတ်စုရှယ်ယာဈေးကွက်တွေမှာဒီကနေ့တိတိတသာဈေးတွေကျခဲ့ပါတယ်ရှင်
။တင်းအချင်းချက်ကိုမဆူမြတ်မွန်ကြီးညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရေမှုကမဆူမွန်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်။ VOA American အတန်းညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30နာရီလိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ51 kHz 9339နဲ့လိုင်းလမီတာ190 kHz 1505တို့ကနေတိုက်ထုတ်လွှင့်ပေးတော့အောင်ပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်။ VOA အားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington. From Washington.